မြန်မာနိုင်ငံမှာပုံမဆိုးဝါးလာနေတဲ့လက်နက်ကိုင်ပြည်ပခါတွေကြားအရက်သားပြည်သူထိခိုက်နှစ်နာမှုတွေပိုးပြီးတော့များလာတဲ့အတွက်သက်ဆိုင်တဲ့အဖွဲ့အစည်းတွေအနေနဲ့ကောက်ွယ်ပေးချဖို့အမေရိကန်ပြည်ထောင်စု UK နဲ့မဟာမိတ်နိုင်ငံတွေကဒီကနေ့ပူးတဲ့ကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်နိုင်ငံတော်ဝန်လက်နက်ကိုင်ပြည်ပခါတွေကြားအရက်သားတွေထိခိုက်သေဆုံးတာအိုးမဲ့အိမ်မဲ့ထွက်ပြေးနေရတာနဲ့ပတ်သက်လို့လူအခွင့်အရေးနဲ့လူသားပေးထုတ်ကအချက်တွေပုံမှုစိုးဝါလာအောင်တွန်းပို့နေတယ်လို့ UK American ပြည်ထောင်စုဥရောပသမဂ္ဂဩစတြေးလျကနေဒါကိုရီးယားသမ္မတနိုင်ငံမော်တာနယူးဇီလန်နော်ဝေးဆွစ်ဇာလန်နိုင်ငံတွေကဒီကနေ့မေလ24ရက်နေ့နေ့စွဲနဲ့ပူးတဲ့ကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာနိုင်ငံမှာစာနာမှုအကူအညီလိုအပ်သူဦးရေဟာအရင်ကတက်တန်းလောက်ရှိရာက2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာတော့ 18.6 တန်းအထိတိုးလာတယ်လို့ပူးတဲ့ကြေညာချက်မှာဖော်ပြပါတယ်လက်နက်ကန်ပြိပက္ခတွေတိုးလာနေတဲ့ရခိုင်ပြည်နယ်ကဘူတီတောင်မှာအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့သူတွေအလွန်အမင်းများပြားလာတယ်ဆိုတဲ့သိမ့်မကြခင်ကအစင်ကန်စာတွေအရစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းလေးပြောပါတယ်လက်ရှိအခြေအနေဟာရခိုင်ရိုဟင်ဂျာနဲ့တခြားလူမျိုးစုတွေအပါအဝင်အရသာပြည်သူအလုံးအတွက်ဘေးအန္တရာယ်ပိုမိုများပြားစေတယ်လို့ဆိုပြီးတာဝန်ရှိတဲ့အဖွဲ့အစည်းအလုံးကရသာပြည်သူတွေကိုကာကွယ်ပေးဖို့အထူးကဦးစားပေးဆောင်ရွက်ဖို့တောင်းဆိုထားပါတယ်မြန်မာနိုင်ငံမှာချူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုလုပ်ရအားလုံးအတွက်တာဝန်ခံမှုရှိရမယ်လို့လည်းညညာချက်မှာဖော်ပြပါရယ်အရက်သားတွေရဲ့အိုးအိမ်တွေစာတင်ကျောင်းတွေဘာသာရေးအဆောက်အုံတွေစိတ်ယုံစည်းကမ်းတွေလေကြောင်းကနေဘုံကျဲတိုက်ခိုက်ခံရတာအမျိုးသမီးနဲ့ clean area အပေါ်လိမ့်မိုင်းဆိုင်ရာမတရားပြုကျင့်မှုနဲ့အရက်သားတွေကိုလူသားတိုင်းအဖြစ်အသုံးချတာစတဲ့အခွင့်အရေးချိုးဖောက်တဲ့ယုံကြည်ရတဲ့သတင်းတွေထွက်ပေါ်ခဲ့တာကိုလည်းညညာချက်မှာဖော်ပြထားပါရယ်ရှင်